သမရဟောင်းဒေါ်နယ်ထရမ့်ရဲ့ဖလော်ရီဒါမိုင်လာကိုနေအိမ်ကနေတိမ်းသွားတဲ့ဆေးရုံစည်တမ်းတွေကိုဖက်ဒရယ်စုံစမ်းစစ်ဆေးရေးဘယူရို FBI ကတုံ့သက်စစ်ဆေးခွင့်ယာယီပိတ်ထားဖို့ထရမ့်ရဲ့ရှေ့နေတွေကဖက်ဒရယ်အစိုးရတရားသူကြီးတူထံရှောက်ထားလိုက်ပါတယ်။မလိုက်မှုမရှိတဲ့အထူးတာဝန်ခံတအုပ်ကိုခန့်ပြီးမှတုံ့သက်စစ်ဆေးမှုပြန်ပြီးလုပ်ဖို့ရှေ့နေတွေကတောင်းဆိုပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ကသမရဟောင်းထရမ့်မိုင်လာကိုနေအိမ်ကို FBI ကဝင်ရောက်ရှာဖွေပြီးဆေးရုံစည်တမ်းတွေယူသွားတဲ့လုပ်ရဟာအုတ်ချုပ်မှုအာဏာခံစား권ကိုဂရုမစိုက်ဘဲအတင့်ရဲလွန်းတဲ့လုပ်ရဖြစ်တယ်ဆိုပြီးတရားရုံးလျှောက်ထားချက်တမ်းမှာရှေ့နေတွေကပြောပါတယ်။တဆိုင်သူသာဖတ်ရှု권ရှိတဲ့ထိတ်တန့်ဆေးရုံစည်တမ်းမှတ်တမ်းတွေကိုသမရတာဝန်ပြီးဆုံးခဲ့တဲ့နောက်ပိုင်းသမရဟောင်းထရမ့်တရားမဝင်ယူဆောင်ထားခြင်းရှိမရှိ FBI ကစုံစမ်းနေတာပါ။လုံခြုံရေးအဆင့်တက်မှတ်ထားတဲ့ဆေးရုံစည်တမ်း70စုံကို Florida နေအိမ်ကနေဒီလအစောပိုင်းမှာ FBI ကတင်စီရမိတာဖြစ်ပြီးဒီထက်မှအစိုးရဌာနတွေမှာပဲထားရတဲ့နိုင်ငံတော်ရဲ့အဆင့်မြင့်ဆုံးထိတ်တန့်လုံခြုံရေးအဆင့်စည်တမ်းထိုးထားတဲ့ဆေးရုံစည်တမ်းတွေပါနေပါတယ်။ဒီနေ့အစပိုင်းမှာလည်း Trump သမ္မတတာဝန်ကနေပြီးဆုံးသွားချိန်မှာအမျိုးသားမော်ဂွန်တိုက်ကနေသူ့ကိုသူတို့တွေထိန်းသိမ်းရမယ့်ဆေးရုံစည်တမ်းပုံးတွေကို Florida နေအိမ်ကနေပြီးတော့တည်ယူခဲ့တာဖြစ်ပါတယ်။